ရွှေအောင်ဆရာအငါနင့်ကိုမေးကွန်းမေးချင်လို့ရမလား
ရပါရဲ့ဆ
ရာ။ဩဒါဆိုရင်နင်ဒီနေရာကိုရောက်တာဘယ်လောက်လောက်ကြာပြီလဲ
။အဲ IGP ကဲမှာရောက်တာဆိုတော့17နှစ်ကျော်12နှစ်လောက်ရောက်ပါပြီ
။ဒါဆိုရင်နင်အိမ်ပြန်ချင်လား။အိမ်ပြန်ရောက်ရင်ရောနင်ဘာလုပ်မှာလဲ
။အဲအရန်ပြန်ချင်ပါရဲ့။ဘာဖြစ်လို့ဆိုတော့ဒီနေရာမှာဒီညာကကျမတို့နေရာမဟုတ်ဘူးလေ။ကျင်းချက်တဲ့လူလက်ခုရောမရှိဘူး။အိမ်ပြန်ရောက်ရင်တော့လူလက်စွာနေထိုင်လို့ရပါတယ
်။ဒါကတော့မြစ်ကြီးနားမြို့အဆက်တာလောကြီးရွာကနေမြစ်ကြီးနားမြို့ပေါ်ကရွှေဆက်နှစ်ချင်းအတင်းတော်စစ်ပြေဒုက္ခတဲ့စခန်းကိုလာရောက်ခိုးလုံနေတဲ့အသက်73နှစ်အရွယ်မတ်ရယ်အောင်ပြောနေရပါ။သူ့ကိုမေးခွန်းမေးနေတဲ့သူကလည်းသူ့နဲ့အသက်တူဝိုင်းမော်မြို့နယ်ကစစ်ပြေဒုက္ခတဲ့မပေါက်ဆိုင်ဖြစ်ပါတယ်။
ဒါဆိုရင်နင်ကြီးလာရင်ရောနင်ဘာလုပ်ချင်လား
ကြီးလာရင်ကတော့သူများအများအကျိုးဆောင်မယ်အမှုတော်ဆောင်ချင်ပါတယ
်ဩကျေးဇူးတင်ပါတယ်ခုလိုမျိုးကွန်းတူဖြစ်ပေးတဲ့အတွက်ဘိုင်ဘိုင
်အသက်73နှစ်ရှိပြီဖြစ်တဲ့မပေါက်ဆိုင်ဟာမွေးကလေးကမျက်နှာတစ်ချမ်းအကျော်တည်နေတဲ့သူပါသူငိုတဲ့အခါအဲ့တစ်ချမ်းမျက်ရည်မထွက်ပါဘူးလက်ချောင်းလေးတွေနဲ့ခြေထောက်တစ်ဖက်ကလည်းမတန်ပါဘူးစခန်းထဲမှာတငယ်ချင်းတွေနဲ့နေရလို့ပြောပေမဲ့မိသားစုဝင်6ယောက်ရှိတဲ့မပေါက်ဆိုင်တို့ဟာအဆင်ပြေပြေနေရတာတော့မဟုတ်ဘူးလို့ဆိုပါတယ
်။အဲတမီးတို့ကစားတော့ရတာအဆင်ပြေပါဘူး။အဲကိုစင်းလုံးတွေတက်နေတဲ့တမီးတို့တွေချီတာပြီးစားနေရတယ်။နေရတာမလုံးမလုံးတော့ရှိပေမဲ့တမီးတို့အခန်းထဲကျင်းတဲ့တမီးတို့မိသားစုအားလုံးနေဖို့အဆင်ပြေပါဘူး။တမီးတမီးအိမ်ကိုပြတော့ပြန်ရမလို့ဆိုတော့သိပါဘူး။
သူတို့ဟာကချင်ပြည်နယ်အတွင်းတပ်မတော်နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့ရဲ့တကြောပြန်စစ်ပွဲတွေဖြစ်ခဲ့တဲ့2011ခုနှစ်ထဲကဒီစခန်းကိုရောက်နေကြတာပါသူတို့လိုပဲ2012ခုနှစ်ကတည်းကမြစ်ကြီးနားမြို့ပေါ်မှာရှိတဲ့ဂျမ်းမိုင်ကောင်နဲ့မန်ခရိန်ဒုက္ခသည်စခန်းနေမှာခိုးလုံနေခဲ့ကြသူ1000လောက်ထဲက600လောက်ဟာ2022ခုနှစ်မေလထဲမှာနေရက်ပြန်သွားကြတယ်ဆိုတဲ့သတင်းကြားရတဲ့အတွက်ရွှေဆက်ဒုက္ခသည်စခန်းထဲကမတ်ရယ်အောင်တို့တငယ်ချင်းတွေလည်းအိမ်ပြန်ခွင့်ရဖို့မျှော်လင့်ခဲ့ကြပါတယ်။အိမ်ပြန်ရောက်မဲ့အချိန်နဲ့သူတို့ရဲ့အနာဂတ်ကိုလည်းစိတ်ကူးယဉ်ခဲ့ကြပါတယ
်။နေတူဟေးအာနင်းမေကူမေချင်လို့ရမလား
။ရပါတ
ယ်။ဒါဆိုရင်နင်ဒီနေရာကိုရောက်တာကနင်ဘယ်လောက်လောက်ကြာပြီလဲ
။ဒီမှာရောက်တာက17နှစ်လောက်ကြာပြီဘယ်တော့မှမဖြစ်17နှစ်လောက်ကြာပြီ
။ဟောအနင်ကြီးလာရင်ရောနင်ဘာလို့ချင်လဲ။
နော်ကြီးလာရင်စာတင်တော်ဝတ္တနာမှာလုံးကျောင်းဆက်လုပ်ချင်ပါတယ်ဒါကြောင့်မို့ကိုရက်ရောင်မှာစာတင်တယ်လို့
ဒီကက်မှာဘယ်တော့ဘလောက်လောက်ရောက်တာဘလောက်လောက်ကြာပြီလဲ
17နှစ်17နှစ်လောက်ကတော့ရှိပါပြီ
ဟောဒါဆိုရင်နင်အိမ်ပြန်ချင်လားအိမ်ရောပြန်ချင်တယ်လားအိမ်ပြန်ရောက်ရင်ရောနင်ဘာလုပ်မှာလဲ
အိမ်ကတော့ပြန်ချင်တယ်အိမ်ရောက်ရင်ကတော့ဟိုအဖေအမေကိုကူညီချင်တာပေါ့
။ဩဒါဆိုရင်လည်းကြီးလာရင်ဘာဖြစ်ချင်လဲ
။ဟာပညာတတ်ကြီးဖြစ်ချင်တာပေါ့နော
်။ရောက်တာပေါ့နော်။ဘလောက်လောက်ကြာပြီပေါ့
။လာစနေနေ့လောက်ကြာရင
်။ဩဒါဆိုရင်လည်းအိမ်ပြန်ချင်တယ်လား။အိမ်ပြန်ရောက်ရင်လည်းဘာလုပ်မှာလဲ
။အိမ်ပြန်ချင်ပါလား။အိမ်ပြန်ရောက်ရင်အဖေအမေတွေကလောက်လောက်ကူမယ
်။ဩဒါဆိုရင်လည်းကြီးလာရင်ရောက်ရင်ဘာလောက်ချင်လဲ။
ကြည်လာရောတထေးကြီးရှင
်သူတို့အားလုံးဟာမြစ်ကြီးနားမြို့နယ်တာလောကြီးရွာကနေဆစ်ဆောင်လာကြတာပါပြီးခဲ့တဲ့တလမပြည့်ခင်2022ခုနှစ်ခရစ်စမတ်တုန်းကသူတို့မှာခရစ်စမတ်ဆူတောင်းနေနဲ့လှုပ်ချင်တဲ့ဆန္ဒလေးတွေကိုစီရှိခဲ့ကြပါတယ
်ခရစ်စမတ်ရောက်ပြီဆိုတော့ဘာဆူတောင်းချင်လဲဆိုတော့ကျွန်မစိတ်ကူးထားတာပေါ့နော
်ဟုတ်
ဒီအခုခေတ်ကနိုင်ငံရေးမကောင်းဘူးစစ်တွေခဏခဏဖြစ်တယ်မြန်မာနိုင်ငံငင်းချမ်းရဲ့အဖို့ငင်းချမ်းရဲ့အတွက်စုတောင်းချင်ပါရဲ့
ခရစ်စမတ်မှာနင်ဘာစုတောင်းချင်လဲ
။ဟိုအဖေနဲ့အမေကျမအောင်စုတောင်းချင်တယ
်။ခရစ်စမတ်မှာစုတောင်းချင်တယ်ဆိုတော့အဖေအမေနဲ့အရင်တို့လူဆုံးသက်ဆုံးနေချင်တယ်
။ခရစ်စမတ်မှာအခုကနိုင်ငံရဲ့အခြေအနေမကောင်းဘူးနိုင်ငံရဲ့လည်းငင်းချမ်းချင်လည်းမရှိဘူးစစ်ပွဲတွေခဏခဏဖြစ်တဲ့ဒါကြောင့်မို့နိုင်ငံဒီမြန်မာနိုင်ငံလည်းအများကြီးငင်းချမ်းချင်တဲ့စစ်ပွဲတွေလည်းတန့်ချင်ဆွေးချင်ပါတယ်လို့စုတောင်းချင်တယ်
။သူတို့တွေဟာဒီစခန်းမှာခရစ်စမတ်ပေါင်း17ခုဖြတ်သန်းခဲ့ရပြီဖြစ်ပေမဲ့ဒီနှစ်မှာလည်းအားလုံးရဲ့ဆန္ဒမပြည့်ခဲ့ပါဘူး။မိသားစုစုံစုံလင်လင်နေကျင်သူတွေရဲ့မိသားစုဝင်တွေပြန်မဆောင်ကြတယ်လို့စခန်းမှာလည်းခရစ်စမတ်အထိတ်အမှတ်ပွဲမလုပ်နိုင်ခဲ့ပါဘူး။ နေမြေအေဂျင့်မီအိမ်ပြန်ခွင့်ရဖို့သူတို့ကခရစ်မတ်မှာဆူတောင်းခဲ့ကြပြီမဲ2023ခုနှစ်ဇန်နဝါရီလ10ရက်နေ့မှာကြာရောက်တဲ့85နှစ်ပြည့်ကချင်ပြည်နယ်နေ့မတိုင်ခင်ဇန်နဝါရီလ9ရက်နေ့ညမှာကချင်လူမျိုးရေးတပ်မတော် KIA ရဲ့တပ်ဌာနချုပ်တစ်ခုနဲ့တပ်စခန်း3ခုကိုစစ်ကောင်စီတပ်ကဂျက်တိုက်လေယာဉ်3စင်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်2022ခုနှစ်အောက်တိုဘာလ23ရက်နေ့ညကကချင်ပြည်နယ်ဖားကတ်မြို့နယ်အနံ့ပါရွာမှာပြုလုပ်တဲ့ KIA ထူထောင်မှု62နှစ်ပြည့်အကျိုးတေးဂီတပွဲတော်ကိုလေချောင်းကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီဟာ KIA ထိန်းချုပ်နယ်မြေတွေကိုလေချောင်းသုံးတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာတွေဆက်တိုက်လုပ်လာတယ်လို့ KIA သတင်းနယ်ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ဒါကြောင့်ပြည်သူလူထုအတွက်ကပိုပြီးတော့စိုးရိမ်စရာကောင်းလာတယ်လို့လည်းသူကပြောပါတယ်။ဒုက္ခသည်စခန်းမှာနေရတာ12နှစ်ဝန်းကျင်ရှိနေပြီဖြစ်ပေမဲ့သူတို့နေထိုင်တဲ့ပြည်နယ်မှာစစ်မီးကပြန်ပြီးတော့တောက်လာတာမို့ဒီကလေးတွေမျောလင့်တဲ့အိမ်ပြန်ချိန်ဟာဘယ်တော့ရောက်လာမလဲဘယ်သူမှမပြောနိုင်သေးပါဘူး။ဒါပေမဲ့သူတို့တွေကတော့တနေ့နေ့မှအိမ်ပြန်ရလိမ့်မယ်လို့မျောလင့်နေကြဆဲဖြစ်ပါတယ်ရှင်။